မြန်မာနိုင်ငံနဲ့ဆက်ဆံရေးတွေတိုးမြင့်လာနေတဲ့ဥရောပသမဂ္ဂ EU ကမြန်မာနိုင်ငံအတွက်ကုန်သွယ်ရေးအထူးခံစားခွင့်တွေကိုမကြာခင်မှာစတင်ခွင့်ပြုဖို့ပြင်ဆင်နေတာဖြစ်ပါတယ်။မြန်မာနိုင်ငံကအပြောင်းအလဲတွေကိုတုံ့ပြန်တဲ့အနေနဲ့ရောစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ရည်ရွယ်တဲ့အနေနဲ့ရောအထူးအခွင့်အရေးတွေပေးအပ်ဖို့ဆုံးဖြတ်ခဲ့တာလို့လည်း EU ကပြောပါတယ်။မြန်မာနိုင်ငံနဲ့ EU တို့ရဲ့ဆက်ဆံရေးနောက်ဆုံးဖြစ်ပေါ်တိုးတက်မှုတွေကိုတော့ကိုအောင်လွင်ကဆက်ပြီးပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာမချသေးတဲ့နှစ်တွေအတွင်းတွေ့မြင်လာရတဲ့အပြောင်းအလဲတွေကိုအားပေးတဲ့အနေနဲ့ဥရောပသမဂ္ဂ EU တာဝန်ရှိသူတွေကပုံပြမှုနှိမ့်ချတဲ့တိုင်းပြည်တွေကိုပေးရနေတဲ့ကုန်သွယ်ရေးအထူးခံစားခွင့်ပေးဖို့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဆုံးဖြတ်ချက်အရ EU ရဲ့ကုန်သွယ်ရေးအထူးခံစားခွင့်အရတိုင်းပြည်တစ်ခုဖြစ်တဲ့မြန်မာနိုင်ငံကိုဒီလ20ရက်နေ့မှာတရားဝင်စီရင်သွင်းသတ်မှတ်ဖို့စီစဉ်ထားတဲ့အကြောင်းဥရောပကော်မရှင်ရဲ့ပြောခွင့်ရပုဂ္ဂိုလ် John Clancy ကပြောပါတယ်
။ Gathering of member states and they have agreed.And now it will come into force probably in about 10 days time and then it
for when we presume we the case of the board to try ya ba da yang le shit la mae say ya law a twin at win la raw ma ba di naw ma raw let twin lou sa mu rue ne atu myama nangan a ni ne kong twae ye athu khan sa kwen a season ma pa win la ma phit par de
myama nangan ma nangan ye lu khun ye chin ni rue to tet mu ma shi bu so pi si wa ye ya paiso dan khat mu rue ko cha mat khe de eu ga kong twae sa ya athu khan sa kwen ni ko le 2003 ခုနှစ်ကလေးကရုပ်သိမ်းထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာမကြာသေးတဲ့နှစ်တွေအတွင်းအစိုးရအပြောင်းအလဲနဲ့အတူနိုင်ငံရေးစီးပွားရေးပြောင်းလဲမှုတွေကိုအားပေးဖို့ရည်ရွယ်တဲ့အနေနဲ့ဒဏ်ခတ်မှုတွေကိုရုပ်သိမ်းပြီးအဆက်ဆက်တွေကိုတိုးမြင့်လာတဲ့မူဝါဒတစ်စိတ်တစ်ပိုင်းဖြစ်ကုန်သွယ်ရေးအထူးခံစားခွင့်တွေကိုပြန်လည်ပေးအပ်ဖို့ EU ကဆုံးဖြတ်ခဲ့တာပါ
။ Since the very important developments both politically and socially as Myanmar Burma has embraced political change
နိုင်ငံရေးလူမှုရေးအရေးကြီးတဲ့ဖြစ်ပေါ်တိုးတက်မှုတွေနဲ့မြန်မာနိုင်ငံအရှိန်မြင့်ဆောင်ရွက်လာခြင်းကဆက်လို့နိုင်ငံရေးအပြောင်းအလဲတွေနဲ့ပွင့်လင်းမြင်သာမှုတွေဒီမိုကရေစီရေးနဲ့လွတ်လပ်ခွင့်တွေကိုဥတည်လာတဲ့အတွက်ဥရောပသမဂ္ဂအနေနဲ့သူ့ရဲ့ရည်ရွယ်ချက်ကိုပြောင်းလဲလာရတာပါဒါကြောင့်လည်းအခုနောက်ဆုံးကုန်သွယ်ရေးအထူးခံစားခွင့်အစီအစဉ်ကိုပြန်ပြီးပြရတာဖြစ်ပါတယ
်မြန်မာနိုင်ငံအနေနဲ့ကုန်သွယ်ရေးအထူးခံစားခွင့်ရလာတဲ့အခါပေါ်ရ28နိုင်ငံရှိတဲ့ EU ရဲ့လူဦးရေ3500ရှိတဲ့ဈေးကွက်ကိုစစ်လက်နက်ပစ္စည်းတွေကလွှဲလို့ကုန်ပစ္စည်းတွေအားလုံးကိုလွတ်လွတ်လပ်လပ်တင်ပို့ရောင်းချခွင့်ရလာတော့မှာပါဒီအစီအစဉ်ရ EU နိုင်ငံတွေကိုတင်ပို့တဲ့ကုန်ပစ္စည်းတွေအတွက်အခွန်အထောက်ပေးဆောင်စရာလိုမှာမဟုတ်တယ်လို့ခွဲတန်းစနစ်နဲ့ကန့်သက်ချက်တွေလည်းရှိမှာမဟုတ်တာကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးပွင့်ပြိုးမှုအတွက်အထောက်အကူဖြစ်စေမယ်လို့ဥရောပခေါင်းဆောင်တွေကယုံကြည်ထားကြတဲ့အကြောင်းဥရောပကော်မရှင်ရုံးရဲ့ပြောခွင့်ရသူ John Clancy ကပြောပါတယ်
This is really a very important scheme to help underpin a developing economy such as the one of Myanmar Burma and
ensure that the Sibaye from Chusa time period to attack group pay ma this season ga imda ma ayi ji ba re bi lo ba EU zegra ka ni te ja ba a chu a mya khan sa ma a kaung song a khwin lan to khu le phit ba re
တရားဝင်ထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေအရကတော့လွန်ခဲ့တဲ့2011ခုနှစ်မှာတုန်းကဒေါ်လာတန်ပေါင်း220ကျော်တန်ဖိုးရှိတဲ့မြန်မာနိုင်ငံရဲ့ပြပပို့ကုန်300ခန်းနှုန်းလောက်ဟာ EU နိုင်ငံတွေကိုတင်ပို့ခဲ့တာဖြစ်ပါတယ်။ EU လိုပဲမြန်မာနိုင်ငံအပေါ်မှာတစ်ချိန်ကပိတ်ဆို့တံခတ်မှုတွေကိုချမှတ်ခဲ့တဲ့အမေရိကန်ပြည်ထောင်စုကလည်းအလားတူအခွန်လွတ်ကုန်ပစ္စည်းတွေတင်ပို့ခွင့်ပေးမဲ့ Generalized System of Preference GSP လို့ခေါ်တဲ့ကုန်သွယ်ရေးအထူးခံစားခွင့်ပေးရေးကိုစဉ်းစားနေတာပါ။ဒီလိုသာအနောက်နိုင်ငံတွေနဲ့ကုန်သွယ်ရေးမှာအထူးခွင့်ရေးတွေရလာမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့ကုန်ထုတ်လုပ်ငန်းတွေအားကောင်းလာနိုင်ပြီးအထူးသဖြင့်ဒီချိန်ကမြန်မာနိုင်ငံရဲ့အဓိကပြပပုတ်ကုန်လုပ်ငန်းတစ်ခုဖြစ်တဲ့အထည်ချုပ်လုပ်ငန်းတွေပြန်လည်ဥမော်လာမယ်လို့လည်းစီးပွားရေးတိုင်ဝမ်ကမျှော်လင့်နေကြတာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့အဆက်ဆက်တွေတိုးမြင့်လာနေတဲ့ EU ကကုန်သွယ်ရေးမှာသာမကတန်တမာရေးအရာလည်းထိတွေ့ဆက်ဆံမှုတွေကိုတိုးမြင့်နေတာပါ။ပြည်ကနေ AB လကဆက်လို့မြန်မာနိုင်ငံမှာကိုယ်စားလှယ်ရုံးဖွင့်လှစ်ထားခဲ့တဲ့ EU ကဘယ်ဂျီယံနိုင်ငံသားဝါရင်တန်တမန်တူဖြစ်တဲ့ရိုလန်ကိုဘီယာကိုမြန်မာနိုင်ငံဆရာတန်မတ်ကြီးဖြစ်ခန့်အပ်လိုက်တဲ့အကြောင်းကိုလည်းပြည်ကနေလနောက်မှန်ကပဲကြေညာထားတာဖြစ်ပါတယ်ခင်ဗျာ။